အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာမှရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေစုစည်းပြီးပြည်တွင်းမှာလူမှုအကျိုးပြုလုပ်ငန်းတွေနဲ့အများအကျိုးအတွက်အနစ်နာခံဆောင်ရွက်နေသူတွေကိုပြည်သူ့ကုံရီစုရှင်အဖြစ်ရွေးချယ်ချီးမြှင့်ပေးတာဒီနှစ်ဆိုရင်6ကြိမ်ရှိပြီဖြစ်ပါတယ်။ဒီနှစ်အတွက်ပြည်သူ့ကုံရီစုကိုအမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့ဦးဆောင်ခဲ့သူဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသတ်မှတ်ကများအဖွဲ့ချုပ်ဘဂဒကျောင်းသူလက်ရှိတရားဝတီအကျဉ်းထောင်မှာဖမ်းဆီးခံထားရတဲ့မဖြူဖြူအောင်ကရရှိခဲ့ပါတယ်။မဖြိုးဖြိုးအောင်ရဲ့ဖခင်ဒေါက်တာနေဝင့်ကစုလက်ခံရယူခဲ့ပြီးဒီစုဟာဒီမိုကရေစီပညာရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျောင်းသားအဖွဲ့တွေနဲ့ဝန်ရံပြည်သူတွေကိုအတိမတ်ပြုပေးအပ်တဲ့စုဖြစ်တယ်လို့ဒေါက်တာနေဝင့်ကသူသမီးကိုစားပြောခဲ့ပါတယ်
ဒီနိုင်ငံရဲ့ကောင်းကျိုးအတွက်အများကျိုးအတွက်ရဲရင်ဆောင်ရွက်နေတဲ့သူတွေဖိနှိပ်ခံနေကတော်လှန်နေကြတာတွေကိုမမေ့ကြဘူးအများကျိုးဆောင်ရွက်တဲ့လူတွေကိုကူညီနေတဲ့လူတွေကိုတပိုင်းတနိုင်ကူညီတဲ့လူတွေကိုလည်းမမေ့ကြဘူးအများနဲ့တတိယနေတယ်ဆိုတာကိုသိရတဲ့ခါမှာကျွန်တော်အဆင်တော်တော်ဝမ်းသာပါတယ်နော်ဒါသမီးပြောပြအောင်လည်းမကဘူးပေါ့နော်ဒါသူ့ရဲ့ရဲဘော်ရဲဘက်တွေနော်ဝမ်းရံပြည်သူတွေအားလုံးကိုလည်းဒီစုကိုပေးအပ်တယ်လို့လည်းကျွန်တော်ယူဆပါတယ်သူတို့အားလုံးအတွက်လည်းကျွန်တော်ဝမ်းသာပါတယ်နော်နာဂင်မုံတိုင်းတက်ခဲတုန်းကလည်းကူညီကြတဲ့လူတွေအားလုံးကိုစားလဲဒီစုကိုပေးအပ်တယ်လို့လည်းခံယူပါတယ်အဲ့ဝမ်းသာပါတယ်
ပြည်သူ့ကုံရင်စုကိုနှစ်စဉ်ရွေးချယ်ပေးရတာဖြစ်ပြီးဒီစုဟာလူတွေအကျိုးအတွက်ဆောင်ရွက်နေသူတွေရဲ့ယုံကြည်မှုတွေကိုအထောက်ပံ့ဖြစ်စေနိုင်အောင်တိမတ်ပြုပေးတာလို့စုရွေးချယ်ရေးအဖွဲ့အလုံးမှုဆောင်ဖွဲ့ဝင်ကိုတင်မောင်မောင်အေးကပြောပါတယ်
ကိုကျိုးစုံအနေနာခံမှုနံပါတ်1ကဆိုလို့ရှိရင်ထိရောက်မှုခြေပြမှုအောင်မြင်မှုနံပါတ်3ဆိုလို့ရှိရင်တိုင်းပြည်အတွက်ကောလူပေါင်းအတွက်ကောစံပြအနေနဲ့ဖြစ်မှုဆိုတော့အချက်3ချက်ကိုကြည့်ပြီးတော့ကျွန်တော်နောက်ဆုံးရွေးချယ်တာပေါ့နော်ဒီပြည်သူ့ကုံရေးဆုရှင်တွေအများစုကတော့နော်ကိုကျိုးစုံအနေနာခံမှုနဲ့ဒီစံပြဖြစ်မှုဟာမှာတော့တိတ်ပြီးတော့ထူးတွေတော့မေးခွန်းထုတ်နေကြတယ်အဓိကသူတို့ဒီယုံကြည်တဲ့အချက်လက်တွေခံယူချက်တွေလှုပ်ဆောင်ချက်တွေကိုဘယ်လောက်ထိရောက်ခြေပြစွာနဲ့ပေါ့နော်တိုင်းပြည်တွင်းထဲမှာလှုပ်ဆောင်နိုင်လဲဆိုတဲ့ဟာကလည်းအဓိကခွဲခြားတဲ့အပိုင်းတွေမှာပါသွားလို့ကျွန်တော်ကတော့အဲ့လိုပဲမြင်ပါတယ်
ဒီနေ့စုရွေးချယ်မှုအတွက်အင်တာနက်ဆောင်မျက်နှာကတဆင့်အများဆန္ဒနဲ့ရွေးချယ်လာသူတွေထဲကစကားတင်စဉ်20လောက်ရှိခဲ့တယ်လို့သိရပါဗျ။မဖြစ်ဖြစ်အောင်ဟာပြီးခဲ့တဲ့2008ခုနှစ်နာဂင်မုံတိုင်းမှာတည်ဆုံသွားသူတွေကိုမြုပ်နှံတကြိုပေးမှုတွေကြောင့်ထောင်ဒဏ်၄နှစ်ကြာခံခဲ့ရတာအပြင်အမျိုးသားပညာရေးဥပဒေကိုပြင်ဆင်နိုင်ရင်းအတွက်ပင်မတပိတ်စစ်ကြောင်းမှာဥဆောင်ပါဝင်လှူရှာခဲ့မှုတွေကြောင့်ဒီနေ့အတွက်ရွေးချယ်ပေးရခဲ့တာဖြစ်ပါတယ်။အဲ့ဒီစုအပြင်ပြည်သူ့ကုံရင်အထူးစုရှင်တွေအဖြစ် ARD တိုင်းအင်ကပူမြို့မှာတံပိုးတဲ့ညစာဆိုပြီးရောင်းချပေးတဲ့အစီအစဉ်ကိုအကောင်နယ်ဖော်သူဒေါက်တာနန္ဒဝင်းနဲ့ရန်ကုန်မြို့လယ်ရန်စင်မှာငါးကင်ရောင်းရင်းဒပိုင်တနိုင်စာကြည့်တိုက်ဖွင့်လှစ်ထားသူကိုစောစောတို့ကိုရွေးချယ်ပေးရခဲ့ပါတယ်။စင်ရနွမ်းပါမှုတိုက်ပြည့်ရေးလုပ်ငန်းအဖြစ်စင်ရနွမ်းပါတဲ့ပြည်သူတွေကိုကျန်းမာရေးနဲ့ကန့်ညီတဲ့အစားအစာကိုစားသုံးနိုင်အောင်ဆောင်ရွက်ခဲ့မှုကိုအတိမတ်ပြုခံရတာဖြစ်တယ်လို့ပြည်သူ့ကုံရင်အထူးစုရှင်ဒေါက်တာနန္ဒဝင်းကပြောပါတယ်။
စင်ရသားတွေအတွက်ကိုသူတို့ချပေးထားတဲ့ policy တွေလည်းရှိပါတယ် policy နဲ့လုံရင်းရနေပြီးတော့ကျွန်တော်ကအဲ့ဒီအားတက်ကိုတကယ်လက်တွေ့ဘဝမှာဘယ်လိုလုံးဝမလဲဆိုတဲ့ဟာလေးကိုလည်းကျွန်တော်တွေးကြည့်ပါတယ်တွေးကြည့်တဲ့အခါကကိုယ်သာလျင်လှုပ်ဖွင့်ရမယ်ဆိုရင်ဒါမျိုးလေးလှုပ်ချကျင်တယ်ဆိုပြီးတော့ကျွန်တော်ကတကယ်စင်ရနွန်ပါတာတွေကိုတိုက်ဖြတ်လို့မရပါပဲတင်းရတဲ့လူတွေမှာအာဟာရချို့တဲ့နေတာလေးတွေကိုကျွန်တော်တိုက်ဖြတ်လို့ရအောင်ကိုယ်တပိုင်းတနိုင်လေးနဲ့ဒါလေးစလှုပ်ကြည့်တာပါခင်ဗျ
ဒီနေ့ကျင်းပတဲ့ပြည်သူ့ကုံရေးစုရှင်စုပေးပွဲမှာဆိုရရှိသူတွေရဲ့မှတ်တမ်းဗီဒီယိုတွေပြသခဲ့ပြီးနိုင်ငံရေးနဲ့လူမှုရေးနယ်ပယ်က200ခန့်တက်ရောက်ခဲ့ကြပါတယ်ရှင်